မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းပဲလိုတော့တဲ့အချိန်မှာရွှေ့ပြောင်းနေထိုင်သူဦးရေများပြားပြီးစစ်ဘေးရှောင်ဒုက္ခတွေတို့လည်းအမြောက်များရှိနေတဲ့ကချင်ပြည်နယ်လိုဒေသတွေမှာတိုင်းသားပါတီတွေရဲ့ဆန္ဒမဲဆုံးရှုံးနိုင်တဲ့အခြေအနေရှိနေတယ်လို့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့တိုင်းရင်းသားပါတီကိုစလေလောင်းတူကပြောပါတယ်ပြည်စုံကိုတော့ကိုရဲခေါင်ကပြောပြပေးပါမယ
်ကုလသမဂ္ဂရဲ့ထုတ်ပြန်ချက်အရကချင်ပြည်နယ်မှာ2011ခုနှစ်ခရီးကဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေအိမ်ဆုံးခွာထွက်ပြေးနေရသူ3000လောက်ထိရှိနိုင်ပြီးဒီထဲကထောက်ဝက်လောက်ဟာရွေးကောက်ပွဲပြုလုပ်နိုင်မှာမဟုတ်တဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေတွေထဲမှာနေထိုင်ကြတယ်လို့ခန့်မှန်းထားပါတယ်ကချင်တိုင်းရင်းသားအများစုဟာကျေးလက်ဒေသတွေနဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေတွေမှာနေထိုင်ကြပြီးအဲ့ဒီဒေသတွေမှာရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိတဲ့အတွက်တိုင်းရင်းသားပါတီတွေအနေနဲ့ဆန္ဒမဲဆုံးရှုံးမှုတွေရှိနိုင်တယ်လို့မြစ်ကြီးနားမြို့နယ်မဲဆန္ဒနယ်အမှတ်1ကနေပါဝင်ရှင်ပြိုင်မဲ့ကချင်ဒီမိုကရက်တစ်ပါတီ KDP ရဲ့ကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်ဦးလွမ်းဆောင်ကပြောပါတယ
်။မြို့ဘက်မှာတော့အစစ်အစစ်ကျွန်တော်ကချင်တိုင်းသားတွေကအများဆုံးနေဖြစ်တယ်။ဒါတော့မြို့ဘက်မှာတော့ဒီတိုင်းကျွန်တော်ကတခြားတိုင်းသားလူမျိုးတွေပူပြီးမှနေဆိုကျွန်တော်တို့ဒီအစစ်အစစ်ဒေတာဆောင်တိုင်းသားတွေကတော့မြို့ဘက်မှာတော့တောင်းတနေမှာကျွန်တော်ကဒီခုချက်ချပြီးမှနေတဲ့ဒေတာခုများတယ်ပေါ့နော်။ဆိုတော့ကျွန်တော်တို့ဒေတာဆောင်တွေကဒီဘက်မှာကျွန်တော်ကအစစ်တော်ဝင်သားဖို့ကြတာတဲ့အမြဲတမ်းကြောက်စိတ်ရမယ်ဒီမှာကျွန်တော်ကအခက်အခဲတွေပေါပေါပါဝင်ဖို့တဲ့အင်တာနက်ဆက်ဆက်မှုတွေဖြစ်တာပေါ့နော်ဒီနောက်ထပ်ကတော့ကျွန်တော်ကဒီဒုက္ခတွေတွေကလည်းကျွန်တော်အဲ့လိုမျိုး trauma ပေါ့နော်ဒီစိတ်ပိုင်းဆိုင်ရာကြောက်ရွံ့မှုတွေကလည်းကျွန်တော်ကမြေပေါ်အခု၅နှစ်ပတ်ကိုပြတ်ရောက်လာပြီကြောက်စိတ်တွေကတော့မမိုးနေသေးပေါ့နော်ကျွန်တော်ဟိုအမြင့်ထစ်မားရင်ကျွန်တော်တကယ်တော့ထုမလိုက်ရင်ကျွန်တော်ကိုဘာတို့တရားဆွဲလာမလားဒါမှမဟုတ်လေကျွန်တော်ကိုဘယ်လိုမျိုးဖြစ်လာမလဲဆိုရက်တို့ကအင်းအမစိုးရင်ကြောက်ကြတဲ့ဒီတော့ဖြစ်မှာတော့တို့အရန်ကြောက်တဲ့စိတ်တွေလွန်မိုးနေတာကိုကျွန်တော်တို့ကအဲ့လိုမျိုးတွေ့ရတာလေဆိုတော့
ရွေးကောက်ပွဲကျင်းပမယ့်ရက်နီးကပ်လာတဲ့အချိန်စက်တင်ဘာလလောက်အထိမန်စီမြို့နယ်မှာအစိုးရတပ်တွေနဲ့ကချင်လူမျိုးရေးတပ်မတော် KIA တို့အကြားတိုက်ပွဲတွေဆက်ဖြစ်ပွားနေခဲ့ပြီးစစ်ဘေးရှောင်ဒုက္ခသည်ဦးရေကလည်းထပ်တိုးလာနေတယ်လို့သူကဆိုပါတယ်ကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရကချင်ပြည်နယ်မှာရှိတဲ့စစ်ဘေးရှောင်ဒုက္ခသည်စခန်း62ခုမှာခိုးလုံနေကြသူဒုက္ခသည်38054ဦးရှိနေပြီးဒီထဲမှာရပ်ပေါင်း180ကျော်အထိနေထိုင်တဲ့သူအလုံးဟာပုံစံ3ကနဲ့တပ်ဆိုင်ရာရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေစီမှာတင်ပြလျှောက်ထားမှသာတရားဝင်မဲပေးခွင့်ရကြမှာဖြစ်ပါတယ်ဒါအပြင်ကချင်ပြည်နယ်ဖားကန့်လိုဒေသတွေမှာရွှေပြောင်းလုပ်သားအမြောက်များရှိနေတဲ့အပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေမှာပါဝင်တိုက်ခိုက်ဖို့အစိုးရကစစ်လွှတ်ထားတဲ့တပ်မတော်သားဦးရေလည်းအမြောက်များရှိနေပါတယ်။ဒီတပ်မတော်သားတွေဟာဘယ်မဲဆန္ဒနယ်တွေမှာဘလို့ပုံစံနဲ့မဲပေးကြမလဲဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဦးလွမ်းဆောင်ကပြောပါဗျ။
ဥပမာကျွန်တော်တို့တုံးတက်နေရှင်ရင်ဥပမာအစီအစဉ်တွေကဒီလိုမျိုးစနစ်တွေဖြစ်လာပြီးရှင်ရင်ကျွန်တော်တို့ကစစ်သားပို့ရတယ်စစ်သားပို့တဲ့အချိန်မှာတော့စစ်သားကဘယ်လိုကိုကျွန်တော်မြင်ထင်မလဲဆိုတာကျွန်တော်ပြောကျွန်တော်ပြည်သူတွေအားလုံးအသိဖြစ်တယ်ဆိုတော့စစ်သားကိုကျွန်တော်တို့ကကျွန်တော်တို့ဒီစစ်တေတာအခုကျွန်တော်ဒီနိုင်ငံရေးပါတီတွေကျွန်တော်နိုင်ငံရေးသမားတွေကသူတို့ကိုထိထိကိုကျွန်တော်မျိုးစုံစီရင်ဖို့ပြောပြန်ပြီးကျွန်တော်ကမရှိဘူးဆိုတော့သူတို့ပြန်တိုင်းနေဆိုတော့သူတို့ဒီပို့လာနေဆိုတော့ကျွန်တော်တို့ဒေတာခံတွေရှိတာကကြေရွာမှာတောင်မှဟိုမှာကြေရွာနာမည်ခံရတဲ့ကျွန်တော်ကကြေရွာမှာအင်ချေကမဆွေကျော်30ကျော်လည်းပဲရှိတယ်။မဆွေကျော်30ကျော်ဆိုရင်ကျွန်တော်ရင်းဦးတွေကဟိုတရားတောင်ပြီမှာမဟုတ်ဘူး။ဆိုတော့အဲ့မှာကျွန်တော်ကဆိုင်ရင်းတွေတမဟာတွေအတမတွေအဲ့ဒီမျိုးတွေပို့လာတဲ့အချိန်မှာပဲကျွန်တော်ကဒီပြဿနာတွေကဒီကံမဟိုရွာသားဆက်အခြားလူကတော့ပြင်းများနေတာပဲဒေတာခံတာ။ဆိုတော့ဒေတာခံတွေဒီကိုစားပြမှုပါဝင်ဖို့ကဘယ်လောက်အထိကျွန်တော်ကစိတ်ချတာလဲဆိုတာကျွန်တော်ကဒါစိတ်ဆက်ရလို့ရတယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအောက်တိုဘာလ12ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးကချင်ပြည်နယ်၊ကရင်ပြည်နယ်၊ရှမ်းပြည်နယ်နဲ့မွန်ပြည်နယ်ကကြေးရွာအုပ်စုပေါင်း400ကျော်နဲ့ပဲခူးတိုင်းကကြေးရွာအုပ်စု42စုတို့မှာရွေးကောက်ပွဲကျင်းပနိုင်မှာမဟုတ်ဘူးလို့ကြေညာခဲ့ပါတယ်။အဲ့ဒီဒေသတွေမှာလွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲတွေကျင်းပနိုင်တဲ့အခြေအနေမရှိဘူးလို့လည်းကြေညာချက်မှာဖော်ပြထားပါတယ်။